Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို line to meter 7925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မရေးသားနာကြပါရှင်။တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတည်ဆောက်မှုလှုံ့ဆော်ချက်တွေမကြခင်မှာပဲအပြစ်သက်မယ်လို့တရုတ်ကအဒီကနေ့ပဲကြေညာသွားပါတယ်ရှင်။အယ်ခါအီဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ကွဲဒုခေါင်းဆောင်အမေရိကန်ရဲ့အဝေးတိန်ဒုံးရင်တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့အယ်ခါအီဒါကကြေညာပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရှိခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်အနန္တူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းရောင်နေထိုင်ခွင့်ကတ်တွေအစ်စ်ထပ်မံထုတ်ပေးနေပါပြီ။
ဘဝရဲ့ဒီအမှုနဲ့အသေးလေးနဲ့ပန်းတာတဲ့ကပ်ပြားလေးကိုထုတ်ပေးနေရင်းနဲ့သူတို့နိုင်ငံသားပြည်ပွင့်ရသူဆိုင်ရာရှောက်ထားမယ်ဆိုစစ်စစ်ပြီးပါတယ်။ဒါကိုရှောက်ထားနိုင်ပါတယ်
။လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနပြည်내ဦးစီးမှုဦးခင်ဆိုပါရှင်အပြည့်စုံကိုသတင်းတွေအပြီးမှာတင်ပြပါမယ်။ဒါအပြင်မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံရမှုအပေါ်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဖက်ကဘယ်လိုသဘောထားရှိနေပါသလဲ။ပြည်တော်စုလွတ်တော်မှာတင်သွင်းထားတဲ့မြန်မာဗုဒ္ဓဘာသာမိမများအထူးထိမ်းမြှားခြင်းဥပဒေကြောင့်ဒီတကြိမ်လွတ်တော်အစည်းအဝေးမှာသမရကလက်မှတ်ထိုးအတည်ပြုပြဌာန်းတော်မှာလားဆိုတဲ့သတင်းတွေကိုနောက်ပိုင်းမှာကြားရဖို့ရှိပါရယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်လင်းဦးတို့ကပြပြပေးကြပါအောင်ရှင
်။တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတည်ဆောက်မှုလှုံ့ဆော်ချက်တွေမကြခင်မှာပဲအပြစ်သက်မယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါရယ်။နယ်မြေပိုင်နဲ့အငင်းပွားပွဲတခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေပေါ်ကအဆောက်အအုံရေးလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုတ်လုသွားမယ်လို့လည်းပြောသွားပါတယ်။ရုပ်တို့စခန်းချထားတဲ့ကျွန်းတွေနဲ့နာရှာကျွန်းစုရဲ့တနာကြောက်တန်းတွေမှာကုန်းမြေဖို့စီမံကိန်းတွေကလာမယ့်ရက်ပိုင်းအတွင်းမှာပြီးစီးပါမယ်လို့နိုင်ငံတကာအခေါ် Sparkly ကျွန်းစုကိုတရုတ်နာမည်သုံးရင်းညွှန်းသွားပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်သွားတာပါ။ကျင်းညာချက်မှာကစီမံကိန်းပြီးစီးမဲ့ရဲ့အတိအကျပြောမထားပေမဲ့ဒီလူလုံကျွန်းတွေတိစောက်နေတဲ့ကိစ္စကိုကာကွယ်ပြောဆိုသွားပြီးတော့သူတို့ရည်ရွယ်ချက်ကတရုတ်နိုင်ငံသားတွေအတွက်အသုံးပြုဖို့ပဲဖြစ်ပြီးတော့စစ်ရေးရည်ရွယ်ချက်လုံးဝမပါဝင်ပါဘူးလို့ပြောထားပါတယ်။ဒီလို့ရက်ကအကျိုးသင့်အကြောင်းသင့်တရားမျှတမှုရှိပြီးတော့တရားဝင်လို့ရဖြစ်ပါတယ်။ဘယ်နိုင်ငံကမှရိုက်ခတ်မှုလည်းမဖြစ်စေသလိုဘယ်နိုင်ငံကမှဆန့်ကျင်တာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်ကရေချောင်းသွာလာမှုလေရင်ပြန့်တန်းမှုတို့ကိုလည်းဘာမှသွားမထိခိုက်ပါဘူးလို့တရုတ်တို့အစိုးရပိုင်းတို့ကပြောထားတာကိုပဲထင်ဟပ်ပြီးတော့ကြေညာချက်မှာပြောထားတာပါဒီတရုတ်တို့ရဲ့လူလုံကျွန်းတိစောက်နေတဲ့ကိစ္စကိုအမေရိကန်ကတော့ပို့ပြီးတော့ပြောင်ပြောင်တင်းတင်းဝေဖန်လာနေပြီးတော့ဖြိုဟာကျတဲ့ရေပြင်တွေကလူမရှိခဲ့တဲ့တန်တာကြောက်တန်းတွေမှာဧက2000ကျော်အကျယ်ဝန်းကိုတရုတ်ကမြေဖို့နေတယ်လို့ပြောပါတယ်တရုတ်ရဲ့ကျွန်းတီဆောက်တဲ့လုပ်ငန်းကစစ်ဖက်ဆိုင်ရာရည်ရွယ်ချက်နဲ့ဖြစ်ပုံရပြီးတော့အချက်ပေးရေဒါစနစ်စစ်တမ်းရနဲ့လေယာဉ်ပြေးလမ်းတို့ကိုလည်းထည့်ဆောက်ထားပါတယ်။အရင်လားကဆိုရင်တရုတ်ကလက်နက်ကြီးတွေကိုကျွန်းတွေကိုတည်လာပါတယ်။အခုတော့အဲ့ဒါတွေပြန်ရွှေ့သွားပြီလို့အမေရိကန်ကပြောပါတယ်ရှင်
။ဒေါက်ကူရီးယားနိုင်ငံမှာရှေ့လက်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစင်မြန်ယောဂကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရတာကသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီ။ဒါဆိုရင်အရှိအလယ်ပိုင်းဒေသပြင်ပမှာမတ်စ်ယောဂကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ယောဂကူးစက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့တဲ့အကြောင်းလဲတောင်ကိုရီးယားကျန်းမာရေးရာရှိဒီကနေ့ပဲကြေညာခဲ့ကြတဲ့အတွက်တောင်ကိုရီးယားမှာယောဂကူးစက်ခံရသူစုစုပေါင်းအခုဆိုရင်154ယောက်ထိရှိနေပါပြီ။နောက်ဆုံးယောဂကူးစက်ခံရသူတွေထဲက3ဦးကတော့ဆိုးမျိုးတော်ကအကြီးဆုံးနဲ့ကြောက်ကြဆုံးလည်းဖြစ်တဲ့ယောဂကူးစက်မှုတွေအဓိကဖြစ်ပွားရနေရ Samsung Medical Center မှာဖြစ်ခဲ့တာပါ Samsung ဆေးရုံကတော့အရေးပေါ်မဟုတ်တဲ့ခွဲစိတ်ကူးသမှုတွေကိုရပ်ဆိုင်ထားဖို့နဲ့လူနာသစ်တွေကိုလည်းယာယီအားဖြင့်လက်မခံဘဲထားဖို့တနင်္ဂနွေနေ့လုံးကပဲကြေညာထားပါတယ်ဆေးရုံကိုအလဲပတ်လာသူတွေကိုလည်းတားမြစ်ထားပါတယ်ကျန်းမာရေးအရာရှိတွေကတော့ယောဂကူးစက်ပြန့်နှံ့မှုတွေဟာဆေးရုံနေမှာသာဖြစ်ပွားနေပြီးအများပြည်သူရှိရနေရာတွေကိုမပြန့်နှံ့အောင်ထိန်းချုပ်ထားသလိုကူးစက်မှုအသစ်ဖြစ်ပွားတဲ့အရေးတွေလည်းကျဆင်းလာနေတယ်လို့ပြောပါတယ်ယောဂကူးစက်ခံရသူတွေနဲ့တိတိဆက်ဆက်မိနိုင်ချေရှိတဲ့လူပေါင်း 9,500 ကျော်ကိုတော့တောင်ကိုရီးယားမှာတည်ထောင်ခွဲထားပါတယ်တိစုံမှုနှုန်း35ရာခိုင်နှုန်းလောက်ရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခန့်မှန်းထားတဲ့မားစ်ယောဂအတွက်ကာကွယ်ဆေးတော့မပေါ်သေးပါဘူး
ခလုံးကိုရဖို့စ조사အကြမ်းတွေနဲ့ပတ်သက်ပြီးတော့ဩစတြေးလျအစိုးရရဲ့မူဝါဒကို ဝင်ကြီးချုပ်ဒိုနီအဘော့ကဒီကနေ့ပဲခုခံပြောဆိုသွားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေပါတဲ့လှေတစ်စင်းအင်ဒိုနီးရှားဘက်ကနေအင်ဒိုနီးရှားဘက်ကိုပြန်လှည့်သွားအောင်လို့လုံမောင်ခိုကူးသူတွေကိုဩစတြေးလျတာဝန်ရှိသူတွေကငွေပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဒေတာရင်းသတင်းမီဒီယာတွေမှာထွက်ခဲ့ပြီးတဲ့နောက်မစ္စတာအဘော့အခုလိုပြောဆိုသွားတာပါ။ငွေပေးပြီးတော့လှေကိုပြန်လှည့်ခိုင်းခဲ့တာမှန်နေဆိုရင်ဒါဟာလက်ထိုးတာဖြစ်ပြီးတော့အင်ဒိုနီးရှားဒုတိယသမ္မတကတနင်္လာနေ့မှာပြောခဲ့ပြီးတဲ့နောက်ဩစတြေးလျဝန်ကြီးချုပ်ကအဲ့ဒီလိုပြောခဲ့တာဖြစ်ပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့ရှင်းပြဖို့အင်ဒိုနီးရှားကဩစတြေးလျအစိုးရကိုတောင်းဆိုထားတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြနေကြပါတယ်ဒါမဲ့လည်းမစ္စတာအဘော့ကတော့ဩစတြေးလျအစိုးရအဖွဲ့အစည်းတွေဥရင်နဲ့အညီလုပ်ခဲ့တယ်ဆိုတာသူယုံကြည်တယ်လို့သတင်းတောက်တွေကိုပြောသွားပါတယ်လှေတွေဩစတြေးလျနိုင်ငံကိုရောက်မလာအောင်လို့သူ့အစိုးရအနေနဲ့လှုပ်တင်တာလှုပ်ခဲ့ပြီးတော့ဥရင်နဲ့အညီဆက်ပြီးတော့လှုပ်သွားမယ်လို့သူကပြောပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံမှာရှင်တုံးတော့မဆုတ်ဖြစ်နေတဲ့ငင်းကြဲစစ်ဆင်ညှိနှိုင်းမှုကိုဆက်လက်ကောင်တယ်ဖို့တနေ့တန်ချက်ထားတဲ့အကြောင်းပြသတဲ့အနေနဲ့မွတ်စလင်တပုံတပ်ဖွဲ့ကဒါဇင်နဲ့ချီရဲ့ဖွဲ့ဝင်တွေကိုအနာပေးပြီးလက်နက်တွေကိုလည်းအစိုးရထံအခမ်းအနားနဲ့လွှတ်ပြောင်းပေးရခဲ့ပါတယ်မော်ရိုအစ္စတန်လူမျိုးရေးတပ်ဦး MILF အဖွဲ့ဝင်145ယောက်အရက်သားတွေဖြင့်အနာယူသွားသလိုမော်တာတွေရော့ကက်လောင်ချာတွေပါဝင်လက်နက်မျိုးစုံ85လက်ကိုဒီကနေ့လွှတ်ပြောင်းပေးတဲ့အခမ်းအနားကိုတော့ဖိလစ်ပိုင်သမ္မတဘလင်နိုအကီနိုလက်တက်ရောက်ခဲ့ပါဒီကနေ့အခမ်းအနားဟာငင်းကြဲဆွေးနွေးမှုတွေမှာ MILF အဖွဲ့ကရယူသသားနဲ့အပြည့်အဝပူးပေါင်းပါဝင်လူစိတ်ရှိတဲ့အကြောင်းနဲ့အချမ်းဖက်လမ်းစဉ်ကိုဆွတ်လွတ်ဖို့ပြင်ဆင်နေပြီဆိုတာကိုလည်းအခိုင်အမာပြသရရောက်တယ်လို့သမ္မတကပြောဆိုသွားပါတယ်လူပေါင်း 12,000 ကျော်တည်ဆုံခဲ့ရတဲ့ဆက်စုနှစ်နဲ့ခြေတပ်ပွဲတွေတရားဝင်ဆုံးသက်ခဲ့တဲ့2014ခုနှစ်ကသမိုင်းဝင်ဖြစ်ခဲ့ရဆေးသဘောတူညီချက်ရဲ့ဇေဒီပိုင်းဖြစ်သဘောအဖွဲ့ဖြစ်စဉ် MLF နဲ့ဖိလစ်ပိုင်စူရတို့ကြားသဘောတူညီထားကြတာပါနိုင်ငံရေးလုပ်ငန်းစဉ်နောက်တစ်ဆင့်ဖြစ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့ဒေသမှာကိုယ်ပိုင်အုပ်ချုပ်권ရရေးလွှတ်တော်ကခွင့်ပြုချက်ပေးဖို့အပြန်အလှန်ယုံကြည်မှုတွေကအထောက်အကူဖြစ်စေလိမ့်မယ်လို့လည်းနှစ်ဖက်စလုံးကမျှော်လင့်နေကြပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ် Al Qaeda ကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့အစည်းဒုခေါင်းဆောင်နာစီဝါဟေရှိကအရင်ကအမေရိကန်ရဲ့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့အယ်ခိုင်ဒါကဒီကနေ့ပဲကြေညာသွားပါတယ်။နိုင်ငံရဲ့အရှိတောင်ပိုင်းကမကလာစိတ်ကမ်းမြို့ကိုတောက်ချာနေကတိုက်ခိုက်ခဲ့တာမှာမစ္စတာဝါဟေရှိနဲ့နောက်ထပ်နှစ်ယောက်သေဆုံးသွားတယ်လို့အယ်ခိုင်ဒါရဲ့ကြေညာချက်မှာပြောထားပါတယ်။ AQAP ရက်ကျွန်းဆွယ်ဒေသအယ်ခိုင်ဒါခေါင်းဆောင်တဲ့အဖြစ်နဲ့ကက်ဆင်အယ်ရီမီကိုခန့်အပ်ကြောင်းလည်းကြေညာသွားပါတယ်။အမေရိကန်အစိုးရကတော့မစ္စတာဝါဟေရှိရဲ့တည်ဆုံမှုကိုအတည်ပြုနိုင်ဖို့စ조사နေစေဖြစ်ကြောင်းအရာရှိတွေကတင်းနှလာနေကပဲပြောကြားသွားပြီးတော့ဒီတိုက်ခိုက်မှုကိုအမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့ CIA ကလုတ်တာဟုတ်မဟုတ်တော့ပြောမသွားပါဘူးမစ္စတာဝါဟေရှိလက်ထက်မှာသူ့ရဲ့ AQAP အဖွဲ့ဟာအမေရိကန်လေယာဉ်တစ်စင်းကို2009 Christmas နေ့မှာဖောက်ခွဲဖို့စ조사တာအပအဝင်လုံခြုံမှုကြီးတွေတော်တော်များများကိုဆောင်ရွက်ခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာပြင်သစ်နိုင်ငံပါရီမြို့တော်က Charlie Hebdo Cartoon Night တိုက်ခိုက်မှုကိုလည်းသူတို့ကလှုပ်ဆောင်ခဲ့တယ်လို့ပြောပါရရှင်
။စီးရီးယားနိုင်ငံချက်ချာနယ်စပ်မြို့တစ်မြို့ဖြစ်တဲ့တယ်အဗီယက်မှာ ISIS သွေးကြော်တွေကိုတိုက်ထုတ်ပြီးကာဒစ်တိုက်ခိုက်ရေးသမားတွေနဲ့စီးရီးယားသံတမန်တွေကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အကြောင်းစီးရီးယားရေးလှုပ်ရှားသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။စစ်သွေးကြော်တွေဟာမြို့ရဲ့အနောက်ဘက်နဲ့တောင်ဘက်မှာရှိတဲ့ကြေးရွာတွေကိုထွက်ပြေးသွားပြီးမြို့ထဲမှာတော့မြေမြုံမိုင်းတွေအမြောက်အများထောင်ထားတယ်လို့လည်းဗြိတိန်ချင်းဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အခက်အခဲကပြောဆိုခဲ့တာပါ။တူရကီနိုင်ငံနဲ့နယ်စပ်တယ်အဗီယက်မြို့ကိုသိမ်းပိုက်နိုင်ခဲ့တဲ့အတွက်စီးရီးယားနိုင်ငံတောင်ပိုင်းကရကာမျိုးကိုတင်ဖို့နေတဲ့စစ်သွေးကြွာရဲ့ထောက်ပံ့ရေးလမ်းကြောင်းလည်းပြတ်တောက်သွားခဲ့ပါတယ်။ဒီလမ်းကြောင်းကိုတော့စီးရဲနိုင်ငံနဲ့လက်နက်တွေတက်ခိုက်သမားတွေမောက်ခုတင်သွင်းမှုနဲ့အဓိကဝင်ငွေရနေတဲ့ရင်းနှီးတွေကိုမောက်ခုဈေးကွက်မှာတင်ဖို့ရောင်းချရမှာစစ်သွေးကြွာတွေကအသုံးပြုနေကြတာပါ။
လီဗျားနိုင်ငံမှာပြုလုပ်ခဲ့တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာတေဆုံသွားကြတဲ့ဆိုသူတွေရဲ့စီးရင်ကိုအယ်ခါရီဒါကွန်ရက်နဲ့ပတ်သက်တဲ့လီဗျားမှာရှိတဲ့အဖွဲ့ကထုတ်ပြန်လိုက်ပြီးတော့အဲ့ဒီစီးရင်ထဲမှာအမေရိကန်ရဲ့အဓိကပြစ်မှတ်ဖြစ်တဲ့မော့ခါဘယ် မောခါကတော့မပါပါဘူး NCL ရှရီယာရဲ့ကြေညာချက်မှာတခြားဘယ်သူမှမသေးဆုံးဘူးလို့ပြောထားပါတယ်ဒီလေကြောင်းတိုက်ခိုက်မှုဟာလီဘီယာခေါင်းဆောင်မွမ်မာဂဒါဖီကိုဖြုတ်ချခဲ့တဲ့2011ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြုလုပ်တဲ့ American လေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်သွေးတောက်တပ်ဖွဲ့ဝင်များဆိုတဲ့အဖွဲ့ကို2012ခုနှစ်မှာမတီထောင်ခင်က Al Qaeda in the Islamic Maghreb အဖွဲ့ရဲ့အစင်းမြင့်ခေါင်းဆောင်ဖြစ်ခဲ့တဲ့ Mr. Bel Mokhtar တေဆုံးမှုကို American ဘက်ကလည်းအတည်မပြုသေးပါဘူးသူကအယ်ဂျီးရီးယားနိုင်ငံမှာ2013ကကျူးလွန်ခဲ့တဲ့ဒဏ်ငွေဆက်ယုံကိုတိုက်ခိုက်ပြီးတော့အမေရိကန်နိုင်ငံသား3ဦးပါဝင်လူ38ယောက်တေဆုံးခဲ့ရမှုကိုဥဆောင်တယ်လို့အမေရိကန်ကဆွဆွဲထားတာဖြစ်ပါတယ်
။အချင်းနိုင်ငံမှာ2011ခုနှစ်ကထောင်ပေါင်းမှုနဲ့ဆက်နွယ်ပြီးသမ္မတမိုဟာမက်မော်စီပေါ်တည်ထောင်စီရင်ချက်ကိုတရားရုံးကဒီကနေ့ထပ်မံတည်ပြုလိုက်ပါတယ်။မူလစီရင်ချက်ကတော့ပြီးခဲ့တဲ့လကတည်းကလူပေါင်း100နဲ့အတူချမှတ်ထားတာပါ။ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်အပါအဝင်ပြပအဖွဲ့စည်းရင်နဲ့ပူးပေါင်းကျင်းစင်မှုနဲ့လည်းအခုတရားရုံးမှာပဲသမ္မတဟောင်းပေါ်တတိယကျွန်းပြည်နယ်ချမှတ်ခဲ့ပါတယ်။လက်ရှိအီဂျစ်သမ္မတလည်းဖြစ်တချင်းကအီဂျစ်စစ်တပ်ရဲ့အကြီးအကဲဖြစ်တောင်းယူခဲ့တဲ့ Abdel Fattah el-Sisi ဦးဆောင်ပြီးသမ္မတဟောင်းကိုဖယ်ရှားခဲ့တဲ့2013ကနောက်ပိုင်းအစလို့မစ္စတာမော်စီပေါ်အမှုပေါင်းများစွာနဲ့ဆွဲချက်တွေအေးအေးယူခဲ့တာပ
ါအင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှိခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တွေခန့်လက်မှတ်အနန္ဒူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းရောင်နေထိုင်ခွင့်ကတ်တွေအသစ်ထပ်မံထုတ်ပေးနေရမှာအနန္ဒူ၄သိန်းနီးပါးအနက်ဆယ်ရက်တာကာလအတွင်းအစိမ်းရောင်ကတ်ထုတ်ယူသူ30ကျော်ရာရှိပါတယ်။ဒီလိုထုတ်ယူသူနေပါတာကတော့အစိမ်းရောင်ကတ်အပေါ်စိတ်ဝင်စားခြင်းမရှိတာနဲ့တချို့ဒေသတွေမှာကတ်သစ်ထုတ်ပေးတာကိုမသိတာကြောင့်လို့ဆိုပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါရရှင်။
ဟုတ်ကဲ့မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်အကောင့်ထဲပေါ်ဆောင်ရွက်ရမှာ white card ခေါ်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနံဖို့ကြီးညာခဲ့တဲ့နောက်ရခိုင်ပြည်နယ်မှာ white card ကင်ဆောင်သူ6သိန်းကျော်အနက်3သိန်း9000ကျော်ဟာမေလကုန်ကပြန်လည်အနံခဲ့တာဖြစ်ပါတယ် white card အနံသူတွေကိုကတ်အစ်တစ်မျိုးထပ်မံထုတ်ပေးရမှာတော့ဆယ်ရက်တာကာလအတွင်းမှာလူအနည်းငယ်သာပြန်လည်ထွက်ယူခဲ့ကြကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမတ်ပုံရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးခင်ဆိုးကအခုလိုပြောပါတယ
်။ white card အနံတဲ့သူတွေကိုအခုလက်ရှိကျွန်တော်တို့နိုင်ငံသားစီစစ်ခံရမိသူဤတပ်တွေကကပြားဆိုတာလဲပြီးထုတ်ပေးနေပါတယ်။အဲ့ဒါကတော့တရားလူရဲ့အစိမ့်လူရဲ့နည်းနည်းလေးနှမ်းပါတယ်ခင်ဗျာကာလတစ်ကာလတစ်သဘောလို့ပေါ့အခုကျွန်တော်တို့9ရက်နေ့ကစထုတ်ပြတာပါခင်ဗျာ38ကရှိပါပြီ38ကပေးထားပြီးပါတယ်စိုက်ကတ်ဒီအာလက်ခံတဲ့နေရာတိုင်းမှာအဲ့နေရာတိုင်းမှာကျွန်တော်တို့ရဲ့ဘူးလက်ရှိကပြားထုတ်ပြီးအဖွဲ့ကြီးအဲ့မှာကျွန်တော်တို့ဆောင်ပြီးလက်ခံဆောင်ရွက်ပေးနေပါတယ်ခင်ဗျာ
အစိမ့်အောင်ကပြားတဲ့ထုတ်ပေးချိန်မှာနိုင်ငံသားလျှောက်ထားတာကိုပါလက်ခံဆောင်ရွက်ပေးနေတယ်လို့ဥခင်ဆိုးကဆက်ပြောပါတယ
်ဟောအဲ့တရားလူနဲ့အစိမ့်လူနဲ့တန်းတာတဲ့ကပြားလေးကိုထုတ်ပေးနေရင်းနဲ့သူနိုင်ငံသားပြုတ်ပွင့်ရသူဆိုင်ရာရှောက်ထားမယ်ဆိုစစ်စစ်ပြီးပါတယ်။ဒါကိုရှောက်ထားနိုင်ပါတယ်။ရှောက်ရင်လည်းကျွန်တော်စစ်စစ်ပြီးပါမယ်ဆိုရှောက်သွားတယ်ကိုစစ်စစ်ပြီးလက်ခံတဲ့အလုပ်ဆောင်ရွက်ပေးနေပါတယ
်။လက်ရှိထုတ်ပေးတဲ့အစိမ်းအောင်ကပြားတဲ့ဟာနေထိုင်ခွင့်အတွက်အမခံပြီးနိုင်ငံသားရှောက်ထားပြီးနောက်နိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုတ်ပွင့်ရသူစားတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခန်းစားခွင့်တွေရရှိမှာဖြစ်ကြောင်းပြောပါတယ်။စစ်တွေမျိုးအောင်မင်္ဂလာဒုက္ခတဲ့စခန်းမှာနေထိုင်သူတဦးကတော့အစိမ်းရောင်ကတ်ကိုလက်မခံနိုင်ဘူးလို့ပြောပါတယ်
။နေထိုင်ခွင့်လက်မဆိုတာကအရေးပေးထားတဲ့ယာယီစက်သစ်ချက်လက်မထက်တော့ပိုပြီးအစိမ်းတက်နေတဲ့ဟာတခုပဲဖြစ်တယ်။ကျွန်တော်တို့ကမြန်မာနိုင်ငံမှာနေထိုင်ပြီးသားလူတွေကျွန်တော်တို့နေပေါင်းများစွာရှိနေပြီ။ယာနဲ့ရှိပြီးရှိပြီးကျွန်တော်တို့လူရှင်နာကျွန်တော်တို့မြန်မာပြည်မှာဒီနိုင်ငံသားနဲ့ဆိုင်တဲ့အထောက်အထားတခုကိုပဲလူရှင်နေဒီလူအများစုကပေါ်ဒုက္ခတဲ့စခန်းမှာရောရွာတွေမှာရောဒီစိမ့်အောင်ကတ်နေထိုင်ခွင့်လက်မဲ့ကိုကျွန်တော်တို့လုံးဝမစင်စားဘူးလက်လက်မခံဘူးကျွန်တော်တို့ကတော့ဒီတိုင်းပဲနေသွားမှာပဲ
မောင်တော်မြို့ကန်အစ္စလမ်ဘာသာဝင်တဦးကတော့သူတို့စီမှာအစိမ့်အောင်ကတ်ထုတ်ပေးတာမရှိသေးကြောင်းပြောပါတယ
်ကျွန်တော်အပြင်မှာစားတော့မောင်တော်မှာစားတော့အဲ့ဒီစီးစားတာမလို့ရသေးပါဘူးအဲ့ကျွန်တော်မျိုးပေါ်မှာတောင်မှမဆိုင်ရသေးဘူး။နေမှာလည်းမလို့ရမဆိုင်ရသေးပါဘူး
။မောင်တော်မျိုးကန်ကနိုင်ငံသားဖြစ်ခွင့်အရေးချင်းပြည့်မီတယ်ဆိုရင်ခီးသွာလာခွင့်အလုပ်လုပ်ကင်ခွင့်အပါအဝင်နိုင်ငံသားအားလုံးနဲ့ဒန်းတူတဲ့အခွင့်အရေးကိုရလိုကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကမြို့နယ်အချို့မှာနိုင်ငံသားစီစဉ်မှုဆောင်ရွက်ရမှာဘင်္ဂလီဆိုတာကိုလက်မခံတာကြောင့်အခက်အခဲတွေရှိခဲ့ပါတယ်။ လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွားလာမယ်ဆိုရင်တက်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတဲ့တနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွန်ရေးညီလာခံမှာကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကမြန်မာနိုင်ငံအတွင်းဖိနှိပ်ခံရတာတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါပဲအိန္ဒိယသမုဒ္ဒရာထဲမှာမျောပါနေတဲ့ကိစ္စအတွက်စိုးရိမ်မိကြောင်းနဲ့ဒီပြဿနာရဲ့အခြေခံဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းဒီပြဿနာဟာပြည်လည်မှာမဟုတ်ကြောင်းပြောဆိုပါတယ်မြန်မာအစိုးရကတော့လှေစည်းပြေးဒုက္ခသည်တွေဟာမြန်မာပြည်ကတွားရောက်သူတွေမဟုတ်ကြောင်းနဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေအရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောပါရှင်။တသက်ရှင်များရှင်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံရမှုအပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇီယက်Riyad Al Hussein ကတနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးညီလာခံအတွင်းပြောကြားလိုက်သလိုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆိုရင်ကြောင့်ကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းပြောပါရယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါရယ်ရှင
်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့29ကြိမ်မြောက်ညီလာခံအတွင်းကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီး Zaid Riyad Al Hussein ကကမ္ဘာတဝန်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့အကြံတဝင့်ပြောဆိုသွားတာမှာမြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံရတဲ့အရေးနဲ့ပတ်သက်လို့သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းအခုလိုထည့်သွင်းပြောကြားသွားတာ
ပါ I am particularly concerned about the persecution of the Rohingya community in Myanmar I believe the time has come
မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေကိုဖိနှိပ်ချုပ်ချယ်မှုတွေပေါ်ကျွန်တော်အနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်ဒီအကြမ်းဖက်မှုတွေဘယ်လောက်ကြီးမားတယ်ဆိုတာနဲ့ဒီကိစ္စကိုဘလို့ထိထိရောက်ရောက်ဖြေရှင်းနိုင်မလဲဆိုတာတွေကိုလူခွင့်ရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးဖို့အချိန်တန်ပြီလို့ကျွန်တော်ထင်ပါတယ်
။အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနေမြေထဲပြင်လယ်ပြင်ကိုဖြတ်ပြီးဥရောပတိုက်ကိုထွက်ပြေးလာကြတဲ့သူတွေနဲ့အရှေ့တောင်အာရှတိုက်အတွင်းမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲနွမ်းပါးမှုတွေကြောင့်ဒေသရင်းနိုင်ငံတွေကိုထွက်ခွာလာကြသူတွေရဲ့ဖြစ်ရဟာတူနေကြောင်းလူခွင့်ရေးမဟာမင်းကြီးကကောက်ချက်ဆွဲပြောကြားသွားပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးမြန်မာနိုင်ငံထဲမှာအရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့တဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအရှင်းမြင့်ဖြစ်ပေါ်လာသလိုနိုင်ငံရေးအရထိန်းချုပ်မှုတွေကိုပါလျှော့ချပေးလာတာကိုတွေ့ရတဲ့အကြောင်းဒါပေမဲ့အဲ့ဒီပြည်ပြင်ပြောင်းလဲမှုတွေကရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမျိုးစုတွေအကြားတဟဇာတာဖြစ်စေမဲ့တိုးတက်မှုတွေဖြစ်ပေါ်လာအောင်ဆွမ်းဆောင်ပေးနိုင်ခြင်းမရှိသေးကြောင်းလူခွင့်ရေးမဟာမင်းကြီးဇာယီရိုက်တ်အယ်ဟူဆိန်ကပြောပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေဖြစ်ပေါ်နေတာဟာရိုဟင်ဂျာတွေအလုံးအရင်းနဲ့ထွက်ပြေးစေတဲ့အခြေခံအကြောင်းတရားလို့ယူဆလို့ရနိုင်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ပြဿနာကိုရေရှည်အဖြေရှာဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာပါကစ္စတန်သံအမတ်ကြီးဇမီးအခရမ်ကလည်း OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားလူခွင့်ရေးညီလာခံမှာထည့်သွင်းပြောကြားသွားပါတယ
် The OIC has repeatedly expressed its concerns over the human rights violations of Rohingya Muslims in Rakhine State and other parts
ရခိုင်ပြည်နယ်အတွင်းနဲ့မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုစိုးရိမ်ပူပန်ကြောင်း OIC အနေနဲ့အကြိမ်ကြိမ်ပြောခဲ့ပြီးဖြစ်ပါတယ်။ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမျောပါနေတဲ့ကိစ္စဟာစိုးရိမ်စရာဖြစ်ပါတယ်။သူတို့ကိုကူညီဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေပေါ်ကျွန်တော်တို့အနေနဲ့ချီးကျူးပါတယ်။ဒါပေမဲ့ဒါဟာရေလိုဖြစ်စင်းချစ်ပတ်ဖြစ်ပါတယ်။ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းတော့ဒီပြဿနာဟာပြည်လည်သွားမှာမဟုတ်ပါဘူ
းမြန်မာအစိုးရကတော့ရိုဟင်ဂျာတွေအရေးရေရှည်အဖြေရှာနိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ညီနိုင်ဆောင်ရွက်နေကြောင်းပြီးခဲ့တဲ့လအတွင်း VOA မြန်မာပိုင်းနဲ့တီးသန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ခုတော့ကျောင်းသားတင်ဖက်အလဲပေးပါဦးမယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်ကံကွက်တပိတ်မောက်တဲ့ចောင်းသားတွေကိုတရားရီတရားရုံးမှာ၁၇ကြိမ်မြောက်ရုံထုတ်ခဲ့ချိန်မှာကျမရေကြောင့်ဆေးရုံတက်ပြီးခွဲစိတ်ကုသရတဲ့အခြေအနေထိဖြစ်ရတဲ့ဝန်ရံပြည်သူအုပ်ကိုအာမခံမပေးသေးဘူးလို့ဆိုပါရယ်ဒီထက်ကအာမခံတင်ပေးဖို့သွားခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတို့ကိုပုံမှန်905နဲ့ထပ်မံဖမ်းဆီးခံရတယ်လို့လည်းဆိုပါရယ်အကြောင်းစုံကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးမာကအခုလိုသတင်းပေးပို့ထားပါရယ်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ပြီးဆန္ဒပြခဲ့တာကြောင့် လက်ဗရန်မြို့မှာဖမ်းဆီးခံရပြီးပုံမှန်၅ခုနဲ့တရားစွဲဆိုခံထားရတဲ့ကျောင်းသားနဲ့ဝန်းရံပြည်သူ80ခန့်ကိုတာယာပြည်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီထဲကတချို့ကသာစစ်ဆေးခဲ့ပြီးကျမ်းမာရေးမကောင်းတဲ့သူတွေကတော့အာမခံအခုထိမပေးသေးကြောင်းရှေ့နေဦးလှမျိုးမြင့်ကဆိုပါတယ်
။ပြည်ုံတင်နေတဲ့ဥက္ကလန်တယ်လည်းတင်နေ၊ဥတင်ဝန်းတယ်လည်းတင်နေ။ဒါပေမဲ့ကျွန်တော်ဒီဥက္ကလန်လည်းကျွန်တော်တင်ပါတယ်ခင်ဗျ။ဒီလည်းတင်တဲ့အခါကျတော့သူရန်နဲ့ပတ်သက်ပြီးရောတဲ့မြို့နယ်တရားရုံးမှာတဲ့အမှုရဲ့ပြည်တဲ့အတွက်ကြောင့်ဒီကျေလာသူကလည်းအခြေအနေမရှိဘူးလက်တော့လက်ခံထားလိုက်ပြန်ကျင်းနိုင်ကစီုံပြက်နေတာရောင်စီုံကြီးမှာဟုတ်ကဲ့ပိုးတဲ့သူတော်တော့ပြောင်းပြစ်နေပါတယ်ခင်ဗျာဒံယိုးသုံးယောက်ကရောင်းနေတယ်အသားအိတ်ပေါက်ပြဲနေတယ်ဆိုတော့ပြည်သာလက်မှတ်ရပါတယ်အဲ့ဒီပြည်သာလက်မှတ်နဲ့လက်မှတ်နဲ့ကျွန်တော်ပြင်ပါတယ်ခင်ဗျာ
ကျမကြီးမကောင်းတဲ့သူတူအာမခံရဖို့အတွက်တရားရုံးကိုလာလျှောက်သူတူဖြစ်တဲ့ကိုနိုင်လင်းဦးဆိုတဲ့နိုင်ငံရေးအကျဉ်းသားဟောင်းတူလည်းတရားရုံးရှေ့မှာပုံမှန်905ခွေနဲ့ဖမ်းဆီးခံရတယ်လို့ဆက်သွယ်ပြောကြားလာကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကလည်းအခုလိုပြောသွားပါတယ
်။တရားဝင်ရုံးရှေ့မှာဖမ်းနေဆိုတဲ့အကြောင်းဖမ်းငါခွေပုံမှန်တက်ပြဆိုတဲ့အကြောင်းအခုသူ့ကိုရောင်းတော့ခေါ်လာပြီဆိုတဲ့အကြောင်းအဲ့ဒါတော့သူဆက်တယ်ဗျ။အဲ့ဒါတော့နောက်ဆုံးသူဆက်တာပဲ။
ဒီသတင်းကိုထပ်မံအတည်ပြုနိုင်ဖို့အတွက်ဖမ်းဆီးခံလိုက်ရတယ်ဆိုတဲ့ကိုနိုင်လင်းဦးရဲ့မိသားစုနဲ့တော့အဆက်အသွယ်မရသေးပါဘူး။ဒီကနေ့တရားရုံးမှာတော့အာမခံရထားတဲ့ဝင်းရံပြည်သူ17ဦးကိစ္စကိုတော့စစ်ဆေးမှုလုပ်ခဲ့ပြီးကလေးငယ်တရားရုံးမှာတော့အသက်မပြည့်သေးတဲ့လူငယ်နှစ်ဦးစစ်ဆေးမှုတွေလုပ်ခဲ့တယ်ဆိုပြီးရှေ့နေတွေကဆိုပါတယ်ဒီထဲကမြို့နယ်တရားရုံးကနေညှင်းပယ်ခံရတဲ့အဝေးတင်တက္ကသိုလ်ကျောင်းသား73ဦးထဲကကျောင်းသား8ဦးကိုတော့ရှေ့နေတဦးကအာမခံရဖို့လိုက်ပါဆောင်ရွက်ခဲ့ပြီးနောက်9ဦးကိုတော့နောက်ရှေ့နေတဦးကဆောင်ရွက်ခဲ့တာပါဒီထဲကကျောင်းသား8ဦးအတွက်အာမခံရဖို့ဆောင်ရွက်ခဲ့ရမှာခိုင်တရားရုံးကတော့စစ်ဆေးဖို့အတွက်လက်ခံခဲ့တယ်ဆိုပြီးကျောင်းသားရှိဦးရဲ့အမှုလိုက်ရှင်ဒီဥလမျိုးမြင့်ကဆိုပါတယ
်ကျွန်တော်တို့ခိုင်တရားရုံးကိုဟိုကျောင်းသားအဝိဇ္ဇင်တက္ကသိုလ်ကျောင်းသား၈ယောက်ကနေပြီးတော့အမှတ်ကံတင်ပါတယ်တင်လိုက်တဲ့အတွက်ကြောင့်တင်တဲ့အတွက်ကြောင့်ဟိုအောက်ရုံးမှာအမှုလည်းမရှိဘဲနဲ့ခိုင်တရားရုံးအမှုလည်းခေါ်လိုက်ပါတယ်ခေါ်တဲ့အတွက်ကြောင့်အပေါ်ရုံးမှာခိုင်တရားရုံးက23ရက်နေ့ကိုဆောင်ရွက်တင်ပါဆရာ
ဖမ်းဆီးခံရမှုတွေအတွင်းရိုက်နှက်ထားတဲ့ဒဏ်တွေကြောင့်စေဝါကုသမှုနဲ့လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်ခွင့်တွေရဖို့အတွက်ဘက္ခတာများအဖွဲ့ချုပ်နဲ့အာရှလူ့ခွင့်ရေးကော်မရှင်ကလည်းပြီးခဲ့တဲ့ရက်တွေကပဲတောင်းဆိုခဲ့ပါတယ်ရှင်
။မအေးအေးမှာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတရှင်များရှင်။အမျိုးရာလူတော်ကပြင်ဆင်ချက်တွေနဲ့ပြန်လည်ပေးပို့လာတဲ့မြန်မာဗုဒ္ဓဘာသာမိမ့်မများအထူးထိမ်းမြှားခြင်းဥပဒေကြောင့်ပြည်သူလူတော်မှာလူတော်ကိုယ်စားလှယ်တချို့ကမပြထမ်းတင်ဘူးလို့ထပ်ပြီးအဆိုတင်သွင်းခဲ့ပေမဲ့ရှုံးနိမ့်ခဲ့တယ်လို့ပြည်သူလူတော်ကိုယ်စားလှယ်ကပြောပါရယ်။နိုင်ငံတကာနဲ့လူအခွင့်အရေးလှုပ်ရှားသူတွေအမျိုးသမီးလှုပ်ရှားသူတွေဘက်ကစန့်ကျင်ကန့်ကွက်နေတဲ့ကြားကပဲပြည်တော်စုလွတ်တော်မှာတင်တွင်ပြီးဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာသမရလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းနိုင်ချေများတယ်လို့သိရပါဗျ။ဆက်သွယ်ဆောင်ရမ်းထားတဲ့မဆုမုံကပြောပြပေးထားပါဗျာရှင်
။မြမဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြားခြင်းဥပဒေချမ်းကိုပြည်သူလွတ်တော်မှာဆွေးနွေးခဲ့ကြတော့ကစန့်ကျင်ကန့်ကွက်ပြီးတော့မပြထမ်းတင်ကြောင်းအဆိုပြုခဲ့ကြပေမဲ့ရှုံးနိမ့်ခဲ့ပြီးတော့အမျိုးသားလွတ်တော်ကိုတင်ခဲ့ကြပြီးတဲ့နောက်မှာအမျိုးသားလွတ်တော်ကနေပြင်ဆင်ချက်တွေနဲ့အတူဇွန်လ15ရက်နေ့ကပြည်သူ့လွတ်တော်ကိုပြန်လည်ပေးပို့လာတဲ့အခါမှာပြည်သူ့လွတ်တော်မှလည်းလွတ်တော်ကိုယ်စားလှယ်တချို့ကလူမျိုးနဲ့ဘာသာကိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးမြမပြည်မှာမပြထမ်းတင်ဘူးဆိုတာကိုဒုတိယအကြိမ်ထပ်မံအဆိုတင်သွင်းခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မပြထမ်းတင်ဘူးလို့တင်ခဲ့ပေမဲ့အများရဲ့ဆုံးဖြတ်ချက်အရအဲ့ဒီအဆိုကထပ်ပြီးတော့ရှုံးနိမ့်ခဲ့ပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ်။
ဒီ NLD ပါတီကဒေါခင်စန်းလိုင်ဥက္ကမဝင်းနဲ့တိုင်းသားကိုယ်စားလှယ်တွေကတော့ဒေါ်စာတလန်းတို့၃ယောက်ဆွေးနွေးကြတာပေါ့သူတို့ဆွေးနွေးကြတဲ့အချက်တွေကိုကြည့်လိုက်တဲ့အခါကျတော့သူတို့အရင်ပြည်သူ့လွတ်တော်မှာဆွေးနွေးတုန်းကပြောတဲ့လွတ်တော်ကဒီဥပဒေကိုမပြဌာန်းတဲ့အကြောင်းကိုပဲသူတို့ကအဓိကပြောနေကြတာဖြစ်တယ်ဒီလိုဘာသာအယူဝါဒကွဲပြားတဲ့လူတွေအပေါ်မှာခွဲခြားပြီးတော့ဒီလိုဆက်ဆံတဲ့ဥပဒေမျိုးကိုဒီပြထန်းချင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့ဒါလိုထောက်ပြတာပြီးသူတို့ကဒီဒါကိုပြထန်းသင့်ပါဘူးဆိုပြီးတော့ပဲပြောတယ်အဲ့တော့ကျွန်တော်လွတ်တော်ရဲ့အဆုံးပြတ်ကိုရယူတဲ့အခါမှာတော့သူတို့အဆိုရရှုံးနိုင်သွားတာပေါ့လေဒါကြောင့်အခုဆက်လုပ်မှာတော့အမျိုးသားလွတ်တော်နဲ့သဘောကွဲလွဲတဲ့အချက်တွေကိုကျွန်တော်တို့ကပြည်ထောင်စုလွတ်တော်မှာဆွေးနွေးပြီးတဲ့အခါကျတော့မဲခွဲထုံးပြဖို့အတွက်ပြည်ထောင်စုလွတ်တော်ကိုတင်မယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်လိုက်တယ
်ပြည်ထောင်စုလွတ်တော်ကိုတင်သွင်းဆုံးဖြတ်ပြီးတဲ့အခါမှာတော့တမရထံကိုတင်ပြมาဖြစ်ပြီးတော့တမရကနေပြီးတော့တတ်မှတ်ရက်အတွင်းအကြောင်းပြန်လာမယ်ဆိုရင်ဒီ12ကြိမ်မြောက်လွတ်တော်အစည်းအဝေးမှာအတိပြုပြဋ္ဌာန်းနိုင်ခြင်းများပါတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ် မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းများခြင်းဥပဒေချမ်းအပါဝင်မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့အမျိုးသမီးရေလှူရှားသူတွေနဲ့လူခွေရေလှူရှားသူတွေဘက်ကလွှတ်တော်ကိုကိုယ်တိုင်သွားရောက်ကြပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးမပြတ်ထန်းတင်ကြောင်းဆွေးနွေးခဲ့ကြပေမဲ့လွှတ်တော်ဘက်ကလက်မခံခဲ့ဘူးလို့အမျိုးသမီးရေလှူရှားသူတွေကပြောပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခြင်းမခံရအောင်လှုပ်ဆောင်တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကတော့ဒီဥပဒေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်လက်ခံနိုင်စရာမရှိပါဘူးလို့အမျိုးသမီးရဲ့လှူရှားသူမက်ခင်လီကပြောပါတယ်
။သူဆုံးနေဆိုတော့ဒါကတော့အမတို့မျှော်လင့်ပြီးသားပဲဒီဥပဒေလေးခုကိုစတင်ပြီးတော့တင်ကျင်းလာတဲ့ကဒါငငယ်ကြီးရဲ့တဲစီစီနဲ့လောက်တာမျိုးသမီးတွေကိုကာကွယ်ဖို့စည်းကမ်းကောင်းတက်တက်နဲ့လောက်တာမဟုတ်ဘူးဆိုတာသိသားဖြစ်တဲ့အတွက်ဒီဥပဒေတွေကလိုအပ်တဲ့အချိန်ကျရင်သူတို့ပြဋ္ဌာန်းမှာပဲပူဆိုတာဘလောက်ကန့်ကွက်ကန့်ကွက်လှုပ်တင်လို့လှုပ်ထင်လို့လှုပ်တယ်ဆိုတဲ့အဓိပ္ပာယ်ကပူပေါ်လင်းတဲ့အတွက်ဒီလက်ရှိလွှတ်တော်မှာရှိရဲ့အများစုသောလွှတ်တော်ကိုယ်စားလှယ်ရဲ့ဒီလူလူအပေါ်အထူးသဖြင့်အမျိုးသမီးရဲ့အပေါ်မှာထားတဲ့ရက်ဖက်ဖွဲ့စည်းပုံမှာထားတဲ့စိတ်ကြကဘလောက်စိတ်ကောင်းစေတနာမရှိဘူးလဲဆိုတာပေါ်လင်းတယ်ဒီလွှတ်တော်မှာမဟုတ်ဘူးအစိုးရလည်းလွှတ်တော်နဲ့ဒီကိစ္စမှာတော့ဟိုတဘောလေးပဲရှိပြီးတော့ဒါဟိုပလင်းပြီးဘူးဆိုပဲလို့တော့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်
မြန်မာနိုင်ငံမှာမျိုးဆောင်ဥပဒေလိုလူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေတွေဟာနိုင်ငံတကာလူခွင့်ဥပဒေတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုကုလသမဂ္ဂဣရူဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ကိုယ်ွယ်ရာဘာသာမတူသူတွေကြားလက်ထပ်ထိမ်းများတာဘာသာကူးပြောင်းတာတိုင်းတောင်ထက်ပေါ်တဲ့မိသားစုစနစ်ဆိုင်ရာဥပဒေချမ်းတွေကိုတော့လွှတ်တော်ရင်းမှာဆွေးနွေးနေစေဖြစ်ပြီးလူ့ရည်ထိန်းချုပ်မှုပါဝင်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီးဖြစ်ပါတယ်ရှင
်။ရှင်းတော်အားရှာစီရင်အားစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလူပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြမအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလန်းတက်လားနှစ်ပေါင်းများစွာနောက်ကျကြံနေခဲ့တဲ့မြမအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလို့အတားအဆီးတွေစိန်ခေါ်မှုတွေကြံနေသေးသလဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
ဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါရစေ။ခုနောက်ဆုံးကြတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကတက်လက်ပြောပြပေးပါအောင်ရှင်။
တောင်တရုတ်ပင်လယ်ထဲမှာအငင်းပွားဝယ်ကုန်းမြေတည်ဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲအပီးဆက်မယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားဝယ်တခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေခဲ့တဲ့လူလုံကျွန်းတွေပေါ်ကအဆောက်အအုံရေလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမယ်လို့လည်းပြောသွားပါတယ်။တရုတ်တို့စခန်းချထားတဲ့ကျွန်းတွေနဲ့နာရှာကျွန်းစုတနာကျောက်တန်းတွေမှာကုန်းမြေဖို့ဖို့စီမံကိန်းတွေလာမယ့်ရက်ပိုင်းအတွင်းမှာပြီးစီးပါမယ်လို့နိုင်ငံတကာအခေါ် Spotly ကျွန်းစုကိုတရုတ်နာမည်ရင်းညွှန်းပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်သွားခဲ့တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရတာကနေသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီ။ဒါအဆိုရင်အရှေ့အလယ်ပိုင်းဒေသအပြင်ဘက်မှာမတ်စယောဂါကူးဆက်မှုအများဆုံးလည်းဖြစ်ပါတယ်။ယောဂါကူးဆက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေကဒီကနေ့ပဲကြေညာခဲ့တဲ့အတွက်တောင်ကိုရီးယားမှာယောဂါကူးဆက်ခံရသူစုစုပေါင်းအခုဆိုရင်154ယောက်ထိရှိသွားပြီဖြစ်ပါတယ်။အယ်ကာအီဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ခွဲဒုခေါင်းဆောင်ဟာအရင်တစ်ပတ်ကအမေရိကန်ရဲ့အဝေးရင်းတုံးရင်နဲ့တိုက်ခိုက်မှုမှာတေဆုံးသွားတယ်လို့အယ်ကာအီဒါကဒီကနေ့ပဲကြေညာသွားပါတယ်။ဆီးရီးယားနိုင်ငံကအချက်ချာနယ်စပ်မြို့ဖြစ်တဲ့ Tel Abyad မှာ IS သေးကြွားတွေကိုတိုက်ထုတ်ပြီးတော့ Kurdish တိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားသဘုံတွေကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အကြောင်းဆီးရီးယားရေလှူရှားသူတွေဒီကနေ့ပဲကြေညာပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joseph Gill ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ 16.25 ရို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစီနေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.